အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌရန်ကုန်တိုင်းကော့မှူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။သူတို့နှစ်ဦးအဲဒီလိုတွေ့ဆုံခဲ့တဲ့အကြောင်းနိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးဦးထေးစောကအတည်ပြုပြောဆိုပေမဲ့ဘာတွေဆွေးနွေးကြတယ်ဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူး။ဒါအပြင်သတင်းနှစ်ပတ်တောင်မရှိတဲ့အချိန်အတွင်းဦးသိန်းစိန်နဲ့ဒေါက်ဆန်းစုကြည်တို့ဒုတိယကြိမ်တွေ့ဆုံကြတာပါ။ဒေါက်ဆန်းစုကြည်နောက်ဆုံးနေအခြေချုပ်ကနေပြန်လွတ်လာခြင်းကလေးကဆိုရင်သမရနဲ့တွေ့ဆုံတာဟာစုစုပေါင်း3ချိန်ရှိသွားပြီဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးတွေ့ဆုံခဲ့တာကဩဂုတ်လ12ရက်နေ့ကဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာလွှတ်တော်ကိုယ်စားလှယ်တူဦးဖြစ်နေပြည်သူ့လွှတ်တော်အစည်းအဝေးတွေကိုတက်ရောက်နေပြီးဩဂုတ်လ9ရက်နေ့ကဖွဲ့စည်းခဲ့တဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်လဲဆောင်ရွက်နေပါတယ်။